တော်ရရှိမြတ်ခင်ဗျာဖယားရှင်ရဲ့ကျေးဇူးတော်ကိုချီးမွမ်းတဲ့ကျေးဇူးတော်ချီးမွမ်းခြင်းဖယားဝတ်ပြုစည်းဝေးဆိုတာသင်းဟုတ်တရားဟောဆရာတွေခရိယံခေါင်းဆောင်တွေကိုခေါ်တယ်တရားနာတယ်အလူငွေကိုတအားသီးပြေးပေးတယ်ပြီးတော့အစားအစာတွေကိုဗိုက်ရိုက်စားကြတယ်ပျော်စရာကြီးပေါ့ဒါပေမဲ့လို့ဖယားရှင်ရဲ့ကျေးဇူးတော်ကိုဒီနည်းဒီပုံမျိုးနဲ့ချီးမွမ်းတာဟာခရိယံတရားတော်နဲ့အညီပြည်ပြင်ပါရဲ့လားကျေးဇူးပြုခြင်းနဲ့ဥစ္စာဝေမျှခြင်းအမှုကိုမမေ့ပါမှပြည်ပြင်မဲ့အကြောင်းခရိယံသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းကဟေပြင်ဩဝါဒစာရဲ့နောက်ဆုံးအခန်းကြီးဖြစ်တဲ့အခန်းကြီး73အခန်းငယ်15ကနေအခန်းငယ်25အဆုံးအထိကိုဒီကနေ့သင်သိရတော့သမားကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဟိုးရှိတုန်းကလက်တဆုပ်စာလောက်သာရှိခဲ့တဲ့ခရိယံနည်းနည်းလေးရှိရာကနေဒီကနေ့ကမ္ဘာနိုင်ငံတိုင်းလူလူမှာခရိယံတွေရှိနေရတဲ့အကြောင်းဟေပြင်ဩဝါဒစာရဲ့နောက်ဆုံးအခန်းကြီးဖြစ်တဲ့အခန်းကြီး73အခန်းငယ်15ကနေအခန်းငယ်25အဆုံးအထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုတုံးသပ်တင်ပြမှာဖြစ်ပါတယ
်မိတ်ဆွေတို့တက်ရှင်အပေါင်းတို့ခင်ဗျာဒီကနေ့အဖို့သင်ခန်းစာတွေကိုကျွန်တော်တို့ပြင်ဆင်ထားတာဟာဖြင့်ဟေပြဲဩဝါဒစာဆောင်ကြီးရဲ့နှုတ်ဆက်ရမယ့်ဤကုန်းပိုင်းကျမ်းသင်ခန်းစာတွေပဲဖြစ်နေပါတယ်ဣသရေလအမျိုးသားယုံကြည်သူဂျူးအသင်းတော်များအထိကိုခေါင်းစဉ်တက်ထားတဲ့ဒီဟေပြဲဩဝါဒစာကြီးကိုကျွန်တော်တို့ဟာအပိုင်းအခြားပေါင်းမြောက်များစွာနဲ့အတူလေ့လာခဲ့ကြပါတယ်။ဘုရားသခင်ရဲ့ပို့ဆောင်တော်မူသောကျေးဇူးတော်များကြောင့်လေခက်ခဲနဲ့နေခြင်းရှိလာတဲ့ဒီကျမ်းကြီးကိုကျွန်တော်အနေနဲ့အကောင်းဆုံးဘာသာပြန်ဆိုတင်ပြနိုင်ပြီလို့ကျွန်တော်အနေနဲ့စိတ်ထဲမှာခံယူမိတယ်လို့မိတ်ဆွေအပေါင်းတို့အတွက်လည်းဝိညာဉ်တော်လမ်းပြခြင်းနဲ့အညီနှုတ်ကပတ်တော်ကသိစေလိုသမျှသောအ내အတိတ်တွေများကိုခံယူရရှိနိုင်ကြရလိမ့်မယ်လို့ကျွန်တော်အလေးအနက်ယုံကြည်မိပါတယ်။ဒီကနေ့အဖို့စစချင်းတင်ပြရမယ့်ခေါင်းစဉ်ကတော့ယုံကြည်သူတို့ဤဝိညာဏဘဝဆိုပြီးတော့ဖြစ်ပါလေ။စတင်ကြည့်ကြပါစု။ဟေပြဲဩဝါဒစာအခန်းကြီး73အငယ်15နဲ့16ထို့ကြောင့်ငါတို့သည်ဖျားသခင်ကြီးဂျေစုတော်ကိုဝန်ခံဖြင့်နှုတ်ခမ်းအသီးဒီဟုသောချီးမွမ်းခြင်းရစ်ကိုသခင်ယေရှုခရစ်အားဖြင့်ဖျားသခင်ရှေ့တော်၌အစဉ်ပူဇော်ကြကုန်အံ။ဂျေစုပြုခြင်းဥစ္စာဝေမျှခြင်းအမှုတို့ကိုမမေ့မလျော့ကြနှင့်ထိုသို့သောရစ်ကိုဖျားသခင်သည်အာရနှစ်သက်တော်မူ၏မိတ်ဆွေအပေါင်းတို့ထို့ကြောင့်ငါတို့သည်ကျေးဇူးတော်ကိုဝန်ခံကြရမည်လို့ဆိုထားပါလားဒါဆိုရင်ပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်တို့ဘာ ਈ ကြားခဲ့ရသိခဲ့ရလို့ထို့ကြောင့်ကျေးဇူးတော်ကိုချီးမွမ်းကြရမှာလေဆိုတာကိုပြန်ပြီးသတိရဖို့ရှိလာပါ रे ရှင်းနေပါ रे ပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်တို့အတွေ့ကေတင်ရှင်ဟာအသွေးတော်ကိုသွန်းလောင်းပြီးတော့ကဲတင်ချင်းအမှုတော်အတွက်အသက်တော်ကိုစွန့်ခဲ့တယ်။ကျွန်တော်ရဲ့လောကအသက်တာဟာမြေပေါ်မှာတူတူတောင်းတောင်းကလေးပဲ။ဒီမြေဟာယာယီတဲမြတ်သာဖြစ်ပြီးတော့သခင်ကိုယုံကြည်ခြင်းအပြင်သာလျှင်သခင်ပေးတဲ့ထာဝရအသက်ကိုခံယူ။သခင်နဲ့အတူသာလျှင်ကောင်းကင်ဘုံစည်းစိမ်ကိုအမြဲထာဝရခံယူတိုက်လှတယ်ဆရာတွေးကိုကျွန်တော်ကြားနာခဲ့ကြပြီးဖြစ်ပါတယ်။ပြီးခဲ့တဲ့အပိုင်းအခြားတွေကအငယ်၈မှ၁၄အတွင်းကိုပြန်ကြည့်မယ်ဆိုရင်ရှင်းနေပါတယ်။ယေရှုခရစ်သည်မနေ့ယနေ့နောင်ကာလအစဉ်အမြဲမပြောင်းမလဲနေတော်မူ၏အထူးထူးအပြားပြားသောအယူဝါဒသစ်ကိုလက်၍မဖောက်ပြန်ကြနှင့်အစာများနှင့်စိတ်ခိုင်ခံ့မြဲမြံခြင်းမရှိဘဲကျေးဇူးတော်အဖျင်ခိုင်ခံ့မြဲမြံလျင်အကျိုးရှိ၏အစာများကိုအမှုထားသောသူတို့သည်အကျိုးကိုရကြပြီမဟုတ်ကဲတော်၌ဝတ်ပြုသောသူတို့စားရသောအခွင့်မရှိသောရစ်ပလင်သည်ငါတို့၌ရှိ၏အကြောင်းမူကားရစ်ပရောဟိတ်မင်းသည်အပြစ်ဖြေသောရစ်ကောင်၏အသွေးကိုတန်ရှင်းရာဌာနတည်းသို့တွင်ပြီးမှယေအသေးကောင်တို့ကိုတတ်ပြင်၌မိရှူရ၏ထို့သို့နှင့်အညီယေရှုသည်မိမိအသွေးအဖျင်လူများကိုစင်ကြယ်စေခြင်းငှာမြို့တကားပြင်၌အသေးခံတော်မူ၏သို့ဖြစ်၍ငါတို့သည်ထိုသခင်နှင့်အတူကဲ့ရဲ့ခြင်းကိုခံ၍တတ်ပြင်အထံတော်သို့ထွက်သွားကြကုန်အကြောင်းမူကားငါတို့သည်ဤဘဝ၌အမြဲတည်သောမြို့မရှိနောက်ဖြစ်လက်တန်သောမြို့ကိုရှာကြ၏တဲ့မှန်ပါ रे မိတ်ဆွေဒါကြောင့်မို့လို့ဟေပြဲဩဝါဒစာဟာဂျေဇူးသတိအမြဲရှိကြဆိုပြီးတော့ကျွန်တော်မိတ်ဆွေတို့ခံယူနိုင်အောင်အခုလိုဖော်ပြပေးလိုက်ပါတယ်ဂျေဇူးတော်ကိုဝန်ခံလျက်တဲ့မပြီးသေးပါဘူးနော်တခါဆက်ပြီးတော့နှုတ်ခမ်းအသီးဒီဟုသောချီးမွမ်းခြင်းရစ်ကိုသခင်ယေရှုခရစ်အားဖြင့်ဖျားသခင်ရှိတော်၌အစဉ်ပူဇော်ကြကုန်အံ့တဲ့မိတ်ဆွေအပေါင်းတို့ဒီနေရာမှာကျွန်တော်ဟာမိမိတို့ကိုယ်တိုင်သည်ယစ်ပရောဟိတ်ကဲ့သို့ယစ်ပူဇော်သက်ကအမျိုးမျိုးနဲ့အဖဖျားသခင်ကိုပူဇော်ပြီးတော့တိုးဝင်ချင်းကပ်နိုင်တယ်ဆိုတဲ့သဘောတရားကိုမြင်တွေ့ရပါတယ်ကျွန်တော်ဘာတွေနဲ့ပူဇော်ကြမလဲမိတ်ဆွေအပေါင်းတို့ အဖဖျားသခင်နှစ်သက်တော်မူသောရစ်အနေနဲ့ပထမအချက်အနေနဲ့ကျွန်တော်တို့ဟာမိမိတို့ဘဝကိုမိမိတို့ပူဇော်နိုင်ကြောင်းကိုယောမဩဝါဒစာအဖြစ်အခုလိုတွေ့နိုင်ပါ रे ယောမဩဝါဒစာအခန်းကြီး7အငယ်1ညီအကိုတို့အသက်ရှင်ခြင်းလက္ခဏာတန်ရှင်းခြင်းလက္ခဏာဖျားသခင်နှစ်သက်တော်မူပွေသောလက္ခဏာနှင့်ပြည့်စုံသောရစ်ကိုသင်တို့သည်ပူဇော်၍မိမိကိုယ်ခန္ဓာကိုဖျားသခင်အားဆက်ကပ်ခြင်းဒီဟုသောသင်တို့ပြုအပ်သောဝတ်ကိုပြုမိအကြောင်းဖျားသခင်၏ဂရုနာတော်ကိုထောက်ထား၍သင်တို့ကိုငါတိုက်တွန်းနှိုးဆော်ပေ၏ဒုတိယရစ်ပူဇော်မှုနောက်တစ်ခုကတော့နှုတ်အားဖြင့်ကျေးဇူးတော်ချီးမွမ်းနိုင်တယ်ဆိုတာပဲဖြစ်ပါတယ်ဒါကိုနှုတ်ခမ်းအပီးဒီဟူသောချီးမွမ်းခြင်းရေဆိုပြီးတော့အခုဟေပြဲဩဝါဒစာကဖော်ပြပေးလိုက်တာပဲဖြစ်ပါလေ။ကျေးဇူးတော်ချီးမွမ်းခြင်းစီဝေးတွေကိုကျွန်တော်ဆွေမျိုးမိသင်္ဃာတွေဟာမကြာခဏလောက်ကြတော့ကိုကျွန်တော်ပြန်ပြီးတော့စဉ်းစားကြည့်မိပါလေ။တေးဥစရာတွေကိုခေါ်တယ်၊တရားနာတယ်၊အလှငွေကိုတက်အားသွေပေးတယ်။ပြီးတော့အစားအသောက်တွေကိုဗိုက်ရိုက်စားတယ်။အဲ့ဒီတော့ဒီကျေးဇူးတော်ချီးမွမ်းမှုဆိုတာဟာပျော့စရာကြီးပေါ့။ကောင်းပါလေ။ဒါပေမဲ့ဆက်ကရတော့သိမရောက်လှဘူးလို့ကျွန်တော်တို့တွေးမိကြဖို့ကောင်းနေ။ဒါကြောင့်မို့လဲနောက်ထပ်လိုအပ်ချက်ကိုဆက်လဲပြီးတော့ဟေပြဲဩဝါဒစာဆရာဟာမမိတ်မသုံဖော်ပြပေးလိုက်ခြင်းဖြစ်ပါလေ။ဂျေစုပြုခြင်းဥစ္စာဝေမျှခြင်းတဲ့ရှင်းပါတယ်နော်။ဂျေစုတော်ကိုချီးမွမ်းယုံသာမကအဲ့ဒီဂျေစုတော်တွေနဲ့သူတစ်ပါးကိုဂျေစုပြုခြင်းဆိုတာဟာနောက်ထပ်ဆက်ကပူဇော်ခြင်းတစ်မျိုးပဲ။တတိယတစ်ချက်ကတော့ဥစ္စာဝေမျှခြင်းဆိုပြီးတော့ကျွန်တော်ထပ်မံဖြည့်ဆွတ်ခြင်းပါလေကောရိန္သုဩဝါဒစာဒုတိယစာဆောင်အခန်းကြီး8အငယ်1မှ5အတွင်တွေ့ရတဲ့အချက်အတွေ့အရာကျွန်တော်တို့ဟာကျွန်တော်ရဲ့ပိုင်ဆိုင်ရာငွေရုပ်ဝတ္ထုပစ္စည်းတွေနဲ့လေပြန်လဲဆက်ကပ်ပူဇော်နိုင်ကြောင်းကိုအခုလိုတွေ့မြင်နိုင်ပါလေညီအကိုတို့ဖျားသခင်သည်မာကေဒေါနီပြည်၌ရှိသောအသင်းတော်များတို့အားပြုတော်မူသောကျေးဇူးတော်အကြောင်းကိုငါတို့သည်သင်တို့အားကြားပြောကြ၏ထိုအသင်းတော်တို့သည်ညင်စေခြင်းအဖြစ်များစွာသောစုံစမ်းခြင်းကိုခံရသောလေအလွန်ကြီးသောဝမ်းမြောက်ခြင်းနှင့်ဥစ္စာပြုံးတည်သောဆင်းရဲခြင်းအကြောင်းသည်သူတို့၏စွန့်ကြဲပေးကမ်းခြင်းစည်းစိမ်ကိုဖြစ်စေ၍ကြွယ်ဝပြည့်စုံ၏အကြောင်းမူကားသူတို့သည်တတ်နိုင်သမျှတည်းမကအလိုအလျောက်စွန့်ကြဲခြင်းသောစေတနာစိတ်ရှိကြသည်ဟုငါသည်သက်သေခံ၏သူတို့အလှဒါနကိုငါတို့သည်ယူ၍သူတို့နှင့်ကူညီလျက်တန်ရှင်းသူတို့အားလှုပ်ကြွေးခြင်းအမှုကိုဆောင်ရွက်မည်အကြောင်းသူတို့သည်တိုက်တွန်းသွေးဆောင်သောစကားများအပြင်ငါတို့ကိုတောင်းပန်ကြ၏ထိုတို့ပြုကြသောငါတို့မျှော်လင့်သည့်အတိုင်းအတမကပြု၍ဘုရားသခင်အလိုတော်နှင့်အညီရှေးဦးစွာသခင်ဖျား၌၎င်းငါတို့၌၎င်းမိမိတို့ကိုမိမိတို့လှူကြ၏နောက်ထပ်သရုတ်ထမြောက်ရစ်ပူဇော်ခြင်းတစ်မျိုးကတော့အသက်တာရဲ့လှုပ်ဆောင်ခြင်းများနဲ့ပူဇော်ခြင်းလို့ကျွန်တော်ဆိုခြင်းပါတယ်ပထမအချက်ဖြစ်တဲ့ကိုပူဇော်ခြင်းနဲ့အများကြီးဆင်တူပါတယ်ဒါပေမဲ့အခုသရုတ်ထအချက်ဟာအကျွင်းမဲ့ဆက်ကတ်ခြင်းအပြစ်ဘဝတစ်ခုလုံးအဖဖះအတွက်ပဲလုံမယ်ဆိုတဲ့အဖဖះအတွက်ပဲဖြစ်ရစေမယ်ဆိုတဲ့ဆက်ကတ်ခြင်းမျိုးမဟုတ်သည့်တိုင်အောင်ကိုယ့်ကိုအဖဖះသခင်ချထားပေးတဲ့အခြေအနေကောင်းကလေးတွေတဲကနေပြီးတော့အဖဖះသခင်အတွက်ကောင်းမြတ်သောပေးဆက်ခြင်းများပြုသွားဖို့ဆိုတဲ့အလွန်သဘာဝကျတဲ့အချက်တစ်ခုဖြစ်ပါလေဟုတ်ပါလေကိုဟာအမှုပညာမှာကျွန့်ကျင်နေအဖဖះသခင်အတွက်အဲ့ဒီအမှုပညာကိုသုံးမယ်ဆိုရယ်စေကိုဟာကုံတယ်တယောက်ဖြစ်တယ်အဲ့ဒါဆိုရင်ကိုရတဲ့အမျက်အစွန်းတွေတဲကအမှုတော်အတွက်အမြောက်အများကူညီအားပေးမယ်ဆိုရယ်စေကိုဟာဆေးပညာရှင်တယောက်ဖြစ်တယ်ဆိုပါတော့ဒီပညာနဲ့အမှုတော်မှာပါဝင်ကူညီဆောင်ရွက်ပေးမယ်ဆိုတဲ့ဆက်ကတ်ခြင်းတစ်မျိုးပဲလို့ကျွန်တော်ခံယူပါတယ်အခုဆိုရင်ယုံကြည်သူခရိယန်အဖွဲ့အစည်းကြီးတွေဟာအလွန်ကောင်းတဲ့ရည်မှန်းချက်တွေနဲ့အမှုတော်လုပ်ငန်းတွေကိုတိုးချဲ့နေကြတာကိုကြားရပါတယ်အဲ့ဒီထဲမှာreconciliation လို့ခေါ်တဲ့ဖျားသခင်ရဲ့မျက်နှာတော်ကိုထောက်ရှုပြီးတော့ရံပွဲများမှာဝင်ရောက်ဖြည့်ရှင်းမှုအညိုအသေးတွေရဲ့ကြားထဲမှာအညိုအသေးတွေဖြစ်နေတဲ့အယက်ဒေသတွေမှာရံပြိုခြင်းအမှုအတွေ့ကူညီဆောင်ရွက်ခြင်းဆိုတာတွေကိုကျွန်တော်တို့ကြားနာနေကြပါတယ်စာရီမှာဖတ်နေရပါတယ်ကျွန်တော်ဆိုရင်အဲ့ဒီ reconciliation ဆိုတဲ့အကြောင်းစာအုပ်တစ်အုပ်ကိုတောက်မှကူညီပြီးဘာသာပြန်ဆိုပေးနေရတော့ဒီအမှုတော်ဆောင်ခြင်းရဲ့သဘောသဘာဝဟာအတော်ကြီးစိတ်ဝင်စားစရာကောင်းနေဆိုတာကိုတွေ့ရပါတယ်အဲ့ဒီလိုပါပဲအခုအချိန်မှာဌာနကြီးတွေဖွင့်လှစ်ပြီးတော့ဆောင်ရွက်ပေးနေတဲ့ဝန်းကျင်ဖွံ့ဖြိုးရေးစီမံကိန်းကြီးတွေယောဂတိုက်ဖြတ်ရေးနဲ့အသိပညာပေးရေးစီမံကိန်းကြီးတွေပြန်လည်ထူထောင်ရေးလုပ်ငန်းကြီးတွေဆိုတာဟာလည်းရှိနေပါသေးတယ်အဖဖျားသခင်အတွက်ဆက်ကပ်ဖို့ဆိုတဲ့ဆန္ဒသာအမှန်ရှိကြီးဆက်ကပ်ဖို့အခြေအနေကောင်းတွေဟာအတိတ်ကာလဒုက္ခတွေတောင်မှပို့ပြီးတော့များပြားလာနေတယ်လို့ကျွန်တော်ခံယူပါတယ်က ကိုကိုကိုဆက်ကကြပါ ဂျေစုတော်ကိုလည်းချီးမွမ်း၍ဂျေစုပြုကြပါ ဥစ္စာပစ္စည်းများနဲ့စွန့်လှပူဇော်ကြပါ မဆအကူညီကြပါ မိမိတို့ရဲ့အရေးအချင်းအလျောက်အမှုတော်များကိုပါဝင်ကူညီဆောင်ရွက်ပေးကြပါယံတိုက်တွန်းအားပေးလိုက်ပါစေ ဟေဘရဲဩဝါဒစာအခန်းကြီး73အငယ်18မှ19သင်တို့ကိုအုပ်သောသူတို့၏စကားကိုနားထောင်၍နှိမ်ချလျက်နေကြလော သူတို့သည်ကိုယ်တိုင်စစ်ကြောခြင်းကိုခံရသောသူကဲ့သို့သင်တို့၏စိတ်ဝိညာဉ်၏အကျိုးအလိုငှာစောင့်နေကြ၏သင်တို့အကျိုးကိုမဖြစ်စေတတ်သောဝန်းနေခြင်းမရှိဝမ်းမြောက်ခြင်းရှိ၍သူတို့သည်စစ်ကြောခြင်းကိုခံရမည်အကြောင်းသတိပြုလျက်နေကြလော ငါတို့အဖို့ဆုတောင်းကြလော ငါတို့သည်ကိုသိသောစိတ်ကြည်လင်လျက်အရာရာတို့၌ကောင်းမွန်စွာကျင့်နေခြင်းဟာအလိုရှိသောသူဖြစ်သည်ဟုစိတ်ဆွဲလန်းခြင်းရှိကြ၏။ငါသည်သင်တို့ရှိရာသို့အလျင်အမြန်ပြန်ရသောအခွင့်ရှိစေခြင်းဟာငါတို့အဖို့ဆုတောင်းမိအကြောင်းငါသည်သာ၍နှိုးဆော်တောင်းပန်၏။မိတ်ဆွေအပေါင်းတို့ခမညာအခုအပိုင်းမှာသင်တို့ကိုအုပ်သောသူတို့ဆိုတာကိုဖော်ပြထားပြန်ပါတယ်နော်။ဒါပေမဲ့အခုအပိုင်းဖော်ပြတဲ့သင်တို့ကိုအုပ်သောသူတို့ဆိုတာကြတော့ပြီးခဲ့တဲ့အခန်းငယ်ခုနှစ်ကတည်းပို့ပြီးတော့ပြည်ပြင်လာတယ်။တမိုင်းတလျှောက်ကယုံကြည်သူတွေရှေးတန်ရှင်သူတွေကိုခြုံငုံဖော်ပြခြင်းသဘောမဆောင်တော့ဘဲနဲ့လောလောလတ်လတ်အမှုတော်ကိုဆောင်နေတဲ့သင်ယုတ်ဆရာတော်တွေဓမ္မအမှုတော်ဆောင်ကြီးတွေကိုဖော်ပြလိုက်တာသာဖြစ်ရပါလိမ့်မယ်။ဟုတ်ပါတယ်။အငယ်ခုနှစ်တုန်းကဆိုရင်ရှေးလွန်လေပြီးသောတန်ရှင်သူများဖြစ်လို့သူတို့ဘယ်လိုယုံကြည်ခြင်းအကျင့်တရားကိုကျင့်ကြံကြပြီးတော့ဘယ်လိုသေချာသွားခဲ့ကြရတယ်ဘယ်လိုစွတ်တိလွန်မြောက်သွားခဲ့ကြရတယ်ဆိုတာတွေ့ကိုစင်ကျင်အောင်မိပြီးတော့မှသူတို့ရဲ့ခြေလှမ်းများအတိုင်းယုံကြည်ခြင်းတရားကိုလိုက်လျှောက်ကြပါဆိုပြီးတော့ဖော်ပြထားပါတယ်ဖျားသခင်နှုတ်ကပတ်တရားတော်ကိုသင်တို့အားဟောပြော၍သင်တို့ကိုအုပ်သောသူတို့ကိုအောင်မိကြလော့သူတို့သည်အဘယ်သို့ကျင့်ကြံပြုမူ၍စွတ်တိသည်ကိုစိတ်စီစင်ကျင်လျက်သူတို့၏ယုံကြည်ခြင်းကိုမိအောင်လိုက်ကြလော့တဲ့အခုအပိုင်းကျတော့ပုံစံအနည်းငယ်ပြောင်းလဲသွားပါပြီနော်သင်တို့ကိုအုပ်သောသူတို့၏စကားကိုနားထောင်၍နှိမ်ချလျက်နေကြလောသူတို့သည်ကိုယ်တိုင်စစ်ကြောခြင်းကိုခံရသောသူကဲ့သို့သင်တို့၏စိတ်ဝိညာဉ်၏အကျိုးအလိုငှာစောင့်နေကြ၏သင်တို့အကျိုးကိုမဖြစ်စေတတ်သောဝန်းနေခြင်းမရှိဝမ်းမြောက်ခြင်းရှိ၍သူတို့သည်စစ်ကြောခြင်းကိုခံရမည်အကြောင်းသတိပြုလျက်နေကြလောတဲ့ကိုယ်တိုင်စစ်ကြောခံရသူများလိုသင်တို့အကျိုးကိုစောင့်တယ်တဲ့စကလုံးအသုံးအနှုံးတွေအရာရှုပ်ထွေးတယ်ထင်ရပေမယ့်အပိုင်းလိုက်ခွဲခြားစဉ်းစားတော့ဝိညာဉ်ရေးသဘောဟာရှင်းနေပါလေအလွန်တရာကြီးမားလာတဲ့သင်ယုတ်ဆရာဓမ္မဝန်ဆောင်ဆရာသမားတို့ရဲ့ဓမ္မရေးတာဝန်သဘောကိုဖော်ပြနေတယ်လို့ကျွန်တော်လေးနဲ့စွာခန်းစားရပါတယ်ဘုရားသခင်အမှုတော်ဆိုတာဟာဘလောက်အထိအနတ်တက်ကမှမြင့်မြတ်လာတယ်အခြားသောလောကီအလုပ်တွေကိုလုပ်တာတဲ့ဒီအမှုတော်လုပ်ငန်းကိုလုပ်ရမှာသတိကြီးကြီးလေးထားကြရလိမ့်မယ်ဆရာတွေ့ကိုလေဓမ္မအမှုတော်ဆောင်များအားလုံးကိုသတိရရှိစေတယ်လို့ကျွန်တော်ခံယူမိပါတယ်ဓမ္မအမှုတော်ဆောင်ဟာသူ့တရားကိုနားတဲ့သူတွေဝိညာဉ်အရာအမှန်တကယ်ခရစ်တော်၌တည်မှီခြင်းရှိမှရှိပါမလားဆရာကိုကိုယ်တိုင်စီရင်ခြင်းခံရသလိုပူပန်စိုးရင်စွာနဲ့စောင့်ကြည့်ရတယ်ဝိညာဉ်ယောဂအမှန်တကယ်ပြောက်မပြောက်ကိုယ်ကိစ္စလိုပဲသဘောထားရတယ်ဆိုတဲ့သဘောပေါ်လွင်နေပါတယ်အဲ့ဒါကြောင့်မို့လို့သင်တို့ဤဝမ်းမြောက်ခြင်းအတွက်သာလျှင်သူတို့စစ်ကြောခြင်းခံရပါစေဆိုပြီးတော့ထည့်သွင်းဖို့ပြလိုက်ပါလေ။ဒါဟာသူတို့အပြစ်ကြပါစေဆိုတာမျိုးအရှင်းမဟုတ်ပါဘူး။သူတို့အကျိုးခံစားကြရပါစေဆိုပြီးတော့ဖို့ပြပေးလိုက်ကြတာဖြစ်ပါလေ။ငါတို့အဖို့ဆုတောင်းကြလောဆိုတဲ့အချက်ဟာဒီဩဝါဒစာဆရာကဟေဘရဲအသင်းတော်ဟာကောင်းကောင်းကြီးအကျွန်းဝင်တယ်ဆိုတာကိုသိသာစေပါလေ။ဒါဟာရှင်ပေါလုဖြစ်ဖို့များတယ်လို့ကျွန်တော်ယူဆတာကိုအများကြီးထောက်ခံသမှုပြုနေတယ်လို့ရှိပါတယ်။ငါတို့ဒီကိုကိုကိုသိသောစိတ်ကြည်လင်လျက်အရာရာတို့၌ကောင်းမွန်စွာကျင့်နေခြင်းဟာအလိုရှိသောသူဖြစ်သည်ဟုစိတ်ဆွဲလန်းခြင်းရှိကြ၏တဲ့။မိတ်ဆွေအပေါင်းတို့စိတ်ထောင်းကိုကြည်ဖြစ်တယ်လို့တနှုံနှုံခံစားရတယ်လို့ဆိုတာတွေ့ဟာလူတိုင်းမှာတကွေ့မဟုတ်တကွေ့ဖြစ်ပေါ်တတ်ပါတယ်။ကိုကမှားခဲ့ဘူးပါလျက်အဲ့ဒီလိုမဖြစ်တတ်ဘူးဆိုရင်လေဒါဟာမကောင်းလှဘူးလို့ပဲကျွန်တော်တွက်ဆမိပါတယ်။ကက်တင်ရှင်သခင်ခရစ်တော်ရဲ့ရှိတော်မှောက်မှာဒုထောက်ပြီးတော့ဝန်ချတောင်းပန်လိုက်ဆံပါ။အပြစ်ပြေနိုင်ဖို့နှစ်ဆသောပေးဆက်ခြင်းနဲ့သင့်လျော်သောဝတ်တခုခုကိုပြုလိုက်ဆံပါလို့ကျွန်တော်အနေနဲ့လေးစားစွာတိုက်တွန်းလိုပါတယ်။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်5မှ10ကြားရင်အခုလို့ကျွန်တော်တို့တွေ့ကြအောင်မှာဖြစ်ပါတယ်။ထိုနှုတ်ကပတ်တော်ထံ၌ငါတို့သည်ကြားရ၍သင်တို့အားပြသသောတရားစကားဟူမူကားဖျားသခင်သည်အလင်းဖြစ်တော်မူ၏ ဖျားသခင်၌မှောင်မိုက်အရှင်မရှိငါတို့သည်ဖျားသခင်နှင့်မိသဟာယဖွဲ့ပြီးဟုဆိုလျက်ပင်မှောင်မိုက်၌ကျင်းလေလျင်တစ္ဆာတရားကိုမကျင့်မှုသာကိုသုံးတော်သူဖြစ်ကြ၏ဖျားသခင်သည်အလင်း၌ရှိတော်မူသကဲ့သို့ငါတို့သည်အလင်း၌ကျင်းလေလျင်အချင်းချင်းမိသဟာယဖွဲ့ခြင်းရှိကြသည်ဖြစ်၍ဖျားသခင်၏သားတော်ယေရှုခရစ်အသွေးတော်သည်ငါတို့အပြစ်ရှိသမျှကိုဆေးကြောတော်မူ၏ကိုယ်အပြစ်မရှိဟုငါတို့သည်ဆိုရင်ကိုလှည့်ပြကြ၏ငါတို့၌တစ္ဆာတရားမရှိကိုယ်အပြစ်တို့ကိုဖော်ပြတောင်းပန်ခြင်းငါတို့အပြစ်များကိုလွတ်၍ဒုစရိုက်ရှိသမျှနှင့်ကင်းစင်စေခြင်းဟာဘုရားသခင်သည်တစ္ဆာတရားနှင့်၎င်းဖြောက်မှတ်ခြင်းတရားနှင့်၎င်းပြည့်စုံတော်မူ၏ဒုစရိုက်ကိုမပြုတ်ပြီးဟုငါတို့သည်ဆိုရင်ဘုရားသခင်ကိုမှုသာအပြစ်တင်ကြ၏နှုတ်ကပတ်တော်လေငါတို့၌မရှိတဲ့နောက်ထပ်ဆက်လက်တွေ့မြင်ရပြန်တာကတော့စာရေးသူရဲ့လွန်းဆွတ်တန်တခြင်းများစွာနဲ့ခံစားချက်ပဲဖြစ်ပါလေ။ဆုတောင်းပေးကြပါ။မြန်မြန်ပြန်လာကြပါလေ။ဟေပြဲဩဝါဒစာဆရာဟာအခက်အခဲအကျဉ်းအကျက်ခံစားနေရပုံရှိပါလေ။ခရီးကျွန်ပြီးတော့ဘုရားသခင်အမှုတော်ကိုရပ်ဝေးမြေချားမှာဆောင်ရွက်နေရပုံလည်းပေါ်လွင်ပါလေ။ဘယ်မှာရောက်နေသလဲဆိုတာကိုတော့ရှေ့နာမှာတင်ဆက်ပြီးတော့တွေ့ရပါလေအုံးမေ။ဟေပြဲဩဝါဒစာအခန်းကြီး7အငယ်20နဲ့21သာဝရပရိညာတရား၏အသွေးတော်အဖျင်တိုးများကိုထိန်သောတိုးရင်းကြီးဖြစ်သောငါတို့သခင်ယေရှုကိုသေခြင်းမှနှုတ်ဆောင်တော်မူသောငြိမ်သက်ခြင်း၏အရှင်ဖျားသခင်သည်မိမိနှစ်သက်တော်မူသောအမှုအရာကိုယေရှုခရစ်အဖျင်တင်တို့၌ပြုတော်မူ၍တင်တို့သည်အလိုတော်သို့လိုက်မည်အကြောင်းကောင်းသောအကျင့်အမျိုးမျိုး၌တင်တို့ကိုပြုပြင်တော်မူပါစေသောထိုသခင်ယေရှုခရစ်သည်ကဗာအဆက်ဆက်ဘုန်းကြီးတော်မူစေတည်းအာမင်ကျွန်တော်ရဲ့တင်ပြရသောတမချန်မူရင်းရေးသားသူသိခါတော်ရဆရာကြီး Reverend J. Vernon McGee ဟာဒီကျမ်းပိုက်ကိုအလွန်နှစ်သက်တယ်အလွတ်လဲရတယ်သူရဲ့သင်ယူဆရာသက်တမ်းကာလအတွင်းမှာသူဟာအသင်းတော်အသီးသီးမှာဒီကျမ်းပိုက်ကလေးနဲ့ပဲကောင်းကြီးပေးခဲ့တာဟာအကျိန်ပေါင်းထောင်ချီပြီးရှိခဲ့လိမ့်မယ်ဆိုပြီးတော့ဖော်ပြထားပါတယ်သာဝရပရိညာတရား၏အသွေးတော်အဖြစ်ငါတို့အာသိုးများထိမ့်တယ်လို့ထိမ့်တော်သိုးရင်းကြီးတဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့22ခုမြောက်သောစာလံ23ခုမြောက်သောစာလံတွေရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး10ထဲကဖော်ပြချက်တွေဟာခရစ်တော်သည်ကောင်းသောသိုးရင်းကြီးဖြစ်တော်မူတယ်အသက်ကိုပေး၍အပြစ်မှရွေးခြင်းသဘောဟာသူချစ်တဲ့သိုးတို့ကိုလမ်းမလွှဲစေရာအပြစ်တရားသည်ဟူသောသင်မင်းအရေးလွှမ်းမိုးရာဂျိုင်းတဲမှလွတ်လပ်စွာနဲ့သူစီကိုလာကြလာလို့သူဟာလဲဘာမှဝေဝေးကြီးရှောက်ဖို့မလိုသခင်ဟာအဲ့ဒီအရက်မှာပင်သူနှင့်မလှမ်းမကမ်းမှအတူရှိနေတယ်ဆိုတာကိုသတိရစေဖို့ရန်အမြဲကျွန်တော်တို့ကိုအောက်မေ့စေပါ रे မိတ်ဆွေဒီကနေ့ဒီအချိန်မှာကောင်းသောတိုးရင်းအဖြစ်အစဉ်လမ်းပြစောင့်ထိန်နေတဲ့သခင်ဟာနောက်ဆုံးသောတရားစီရင်ရာအချိန်မှာလေတိုးရင်းကြီးအဖြစ်ကြွဆင်းလာလိမ့်ဦးမှာပဲဆိုတဲ့အချက်ကိုရှင်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး5အငယ်4မှတဆင့်ကျွန်တော်တို့အခုလို့တွေ့ရပါ रे တို့ဖြစ်ရင်တိုးတိန်အကြည်ပေါ်ထွန်းတော်မူသောအခါသင်တို့သည်မညှိုးမနွမ်းတတ်သောဘုံကြီးသောပန်းဥယျာဉ်တရဖူကိုစံရကြလိမ့်မည်တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ခရစ်တော်ရဲ့ကြွလာတော်မူခြင်းဟာတစ်ဖက်မှာအလွန်ကြောက်စရာကောင်းတဲ့အပြစ်စီရင်ခြင်းတွေရှိလိမ့်မယ်ဆိုတဲ့အချက်ကိုအနာဂတ်ကျမ်းအသီးသီးကဖော်ပြချက်များစွာမှတွေ့ကြရသလိုအဲ့ဒီအနာဂတ်ကျမ်းတွေထဲမှာပဲသက်သာခြင်းအခွင့်တွေသနာချင်းဂယုနာခန်းစားရရှိမှုတွေဆိုတာတွေ့ကိုလေအမြဲဖော်ပြနေကြဖြစ်ပါလေအမှန်ကတော့ဘာဆိုဘာမှဒီလောက်ကြီးဒီအချက်တွေ့ကိုနားမလည်စရာအကြောင်းမရှိနိုင်ပါဘူးသိုးရင်းကြီးရဲ့ကြွလာခြင်းဗျာဒိတ်တော်တစ်ခုကို24ခုမြောက်သောဆာလံနဲ့ကျွန်တော်ကိုးကားဖော်ပြခြင်းပါလေအဲ့ဒီကျမ်းရဲ့အငယ်3ကနေ6ကိုကြည်ပါထာဝရဘုရားကြီးတောင်တော်ပေါ်သို့အဘယ်သူတက်ရမည်နည်းသန့်ရှင်းရာဌာနတော်၌အဘယ်သူသည်ရပ်နေရမည်နည်းဟုမူကားပန်းရှင်းသောလက်နှင့်ဖြူစင်သောနှလုံးရှိသောသူမှုသားကိုမမှီဝဲမစည်းကပ်မမှန်သောကြိမ်ဆူခြင်းကိုမပြုသောသူသည်ထာဝရဘုရား၏လက်တော်မှကောင်းကြီးမင်္ဂလာကို၎င်းကယ်တင်တော်မူသောဘုရားသခင်၏လက်တော်မှဖြောက်မှတ်ခြင်းတရားကို၎င်းခံရလိမ့်မည်ထိုသူသည်ထာဝရဘုရားကိုရှာသောအမျိုးမျက်နှာတော်ကိုရှာသောယာကုပ်အမျိုးဖြစ်သည်တဲ့ယာကုပ်အမျိုးဖြစ်သည်လို့ဆိုထားတော့အခုဣတရီလသို့မဟုတ်ဟေပြဲယုံကြည်သူတွေနဲ့ကွက်တိကြမနေဘူးလားအဲ့ဒီလိုလဲပြောလိုက်ရောနော်ဣတရီလကိုကြီးကွက်ပြီးတော့ဘုရားသခင်ကမျက်နှာလိုက်တယ်ငါတို့တော့မပါဘူးဟိဆိုပြီးတော့ဘုရားသခင်ကိုတွားပြီးတော့စိတ်မကောက်ကြပါနဲ့အုံးလူမျိုးတော်ဣတရီလဆရာဟာ သင်အဖင်လူမျိုးတကားတို့ကိုငါကောင်းကြီးပေးမယ်ဆိုပြီးတော့ဖျားသခင်တမင်ရွေးချယ်ထားတဲ့လူမျိုးတော်မျှသာဖြစ်တယ်။သူ့အတွက်သီးသန့်ဗျာဒိတ်တော်တွေဟာရှိနေတာမှန်တယ်လို့ယုံကြည်သူကဘာတစ်ခုမိသားစုအနွယ်ဝင်လူသားတိုင်းတို့အတွက်လေအလွန်အလွန်ကြီးမြတ်တဲ့ဗျာဒိတ်တော်တွေရှိနေပြီဖြစ်တယ်ဆိုရကူကျွန်တော်ကောင်းစွာသိနာလေထားဖို့လိုအပ်ပါ रे ။ဒါကြောင့်မို့လို့လေစောစောကအခန်းကြီး24နဲ့ကပ်ရဲ့အခန်းကြီး25မှာတယ်အခုလိုဆာလံသီချင်းဟာထပ်မံဖော်ပြထားပြန်ပါ रे 25ခုမြောက်သောဆာလံရဲ့အငယ်7:23ဖြစ်ပါ रे အကျဉ်သူသည်ထာဝရဘုရားကိုကြောက်ရွံ့တတ်၏ထိုသူအားနှစ်သက်ဖွယ်သောလမ်းကိုပြညွှန်တော်မူမည်ထိုသူသည်ကိုယ်တိုင်ကောင်းမွန်စွာကျင့်ဝတ်၍သူ၏အမျိုးအနွယ်သည်လည်းဤတော်ကိုအမွေခံရလိမ့်မည်တဲ့အဲ့ဒီအတိုင်းပါပဲမိတ်ဆွေ33ခုမြောက်သောဆာလံကြပြန်တော်လေအခုလိုဖော်ပြထားပြန်ပါ रे 33ခုမြောက်သောဆာလံ၏အငယ်73မှ75ကိုကြည်ပါထာဝရဘုရားသည်ကောင်းကင်ဘုံကကြည့်ရှု၍လူသားအပေါင်းတို့ကိုမြင်တော်မူ၏ကျင်းဝတ်တော်မူရာအရက်ကကြည့်ရှု၍မြေကြီးပေါ်မှနေသောတတ္တဝအပေါင်းတို့ကိုမှတ်တော်မူ၏သူတို့၏စိတ်နှလုံးရှိသမျှတို့ကိုဖန်ဆင်း၍သူတို့ကျင့်သမျှသောအကျင့်တို့ကိုလည်းဆင်ကျင်တော်မူ၏တဲ့ရှင်းနေပါလေမိတ်ဆွေလူမျိုးတော်ကိုရွေးကောက်တယ်ဒီရွေးကောက်ခြင်းဟာလူသားအလုံးကိုကျေးဇူးပြုရန်ဖြစ်တယ်ဆရာကိုအလေးအနက်ပြုကြပါစို့ဟေပြဲဩဝါဒစာအခန်းကြီး7အငယ်22မှ25ညီအကိုတို့ငါသည်အကျဉ်းအဖျင်းရေးထား၍ကြားလိုက်သောဤဆုံးမခြင်းဩဝါဒစကားကိုသီးခံမိအကြောင်းငါသည်သင်တို့ကိုနှိုးဆော်တောင်းပန်၏ငါတို့ညီတိမောသေးကိုအခြားသို့လွှတ်လိုက်ပြီးအရာကိုသိမှကြလောသူသည်မကြာမမြင့်မီရောက်ရင်ငါသည်သူနှင့်အတူလာ၍သင်တို့ကိုတွေ့မြင်လိမ့်မည်။သင်တို့ကိုအုပ်သောသူအပေါင်းတို့ကို၎င်း၊တန်ရှင်းသူအပေါင်းတို့ကို၎င်းနှုတ်ဆက်ကြလော့။အီတလိပြည်သူပြည်သားတို့သည်သင်တို့ကိုနှုတ်ဆက်ကြ၏။သင်တို့အပေါင်း၌ကျေးဇူးတော်ရှိစေသတည်း။အာမင်။စောစောတုန်းကကျွန်တော်ပြောခဲ့တဲ့အတိုင်းပဲနော်။တမန်တော်ကြီးဟာဝေးလံခေါင်းပါတဲ့ဒေသတစ်ခုမှာရောက်နေဟန်တူတယ်။ဒါကြောင့်မလို့သူချစ်သောဟေပြဲအသင်းတော်ကိုသူဟာအဲ့ဒီရဝေးတနေရာကနေပြီးတော့အောက်မေ့လွန်းဆွခြင်းရှိတယ်။သူပြန်လာခြင်းတည်းသူ့အတွက်ဆူတောင်းပေးပါဆိုပြီးတော့သူဟာဘယ်အရက်ဘယ်တီသမှအတိအကျကျွန်တော်တို့မသိရပေမဲ့ခပ်ဝေးဝေးတော့ရောက်နေဟန်တူတယ်ဆိုတဲ့အချက်ကိုကျွန်တော်တို့ဖော်ပြပေးခဲ့ပါတယ်နော်ကျွန်တော်ပြောတဲ့တမန်တော်ကြီးဆိုတာဒီဟေပြဲဩဝါဒကိုရေးသားပြုစုသူဆရာကြီးကိုကျွန်တော်ဆိုလိုခြင်းဖြစ်ပါတယ်ရှင်ပေါလုဖြစ်ဖို့များတယ်ဆိုတဲ့ကျွန်တော်တို့ယူဆချက်ကိုလေဒီအပိုင်းမှာကျွန်တော်အနေနဲ့ထပ်မံတင်ပြခြင်းပါတယ်ဘသူပဲဖြစ်ဖြစ်ပါအခုဒီဟေပြဲဩဝါဒစာဆရာကြီးဘယ်ကရေးလိုက်တာလဲဆိုတာကတော့အဖြေပေါ်သွားပြီအမှန်ဒီဟေပြဲဩဝါဒစာကိုရေးသားသူဟာအီတလီလို့ဒီမှာဖော်ပြတယ်အီတလီမှာရောက်နေတယ်တဲ့ရှင်းပါလေနော်ဒါဟာဒီကနေ့မျက်မှောက်ခေအီတလီပဲပေါ့အဲ့ဒီအရက်ကမြို့တော်ကြီးဟာရုံးလို့ခေါ်တဲ့ရောမမြို့ပြနိုင်ငံတော်ကြီးအဖြစ်နဲ့နှစ်ပေါင်းထောင်ချီပြီးတော့ကောင်းစားခဲ့တယ်ကဘာကြီးကိုပတ်ပတ်လည်လွှမ်းမိုးခဲ့တယ်ဆိုတာကိုသမိုင်းကဖော်ပြနေပါတယ်ငါသည်အချင်းအဖျင်းရေးလိုက်တဲ့ဒီဆုံးမခြင်းကိုမင်းတို့သီးခံကြပါတဲ့ကျွန်တော်ကပြုံးမိတယ်ကျင်းလို့သာတော်တော်ရဲ့နော်ကျွန်တော်မှဖြင့်အတော်ကြီးကိုအီလေလေဖြစ်လောက်အောင်ဒီဟေပြဲဩဝါဒစာကြီးကိုလိုက်ပြီးတော့ပြန်ဆူခဲ့ရတယ်မိ쇠အပေါင်းတို့ကိုအစီအစဉ်တကြကောင်းကောင်းမွန်မွန်နှစ်လူပွဲဖြစ်အောင်နားဆင်နိုင်အောင်လို့အသေးစိတ်ပြန်လည်တင်ဆက်ပေးခဲ့ရတယ်အစီအစဉ်ပေါင်းမြောက်များစွာပြီးတော့ရှင်းလင်းချက်တွေလည်းကြားထဲမှာပါခဲ့သေးတယ်ဆိုတာကိုသတိရမိပါတယ်အခုလောလောဆယ်တိမောသေးကတော့တခြားကိုရောက်နေပါတယ်တဲ့ဟေပြဲဆရာကဆက်လက်ဖို့ပြပေးပါတယ်သူပြန်လာရင်တော့ငါသူနဲ့အတူမင်းတို့စီကိုလာကျင်ပါသေးတယ်တဲ့သဘာဝမကြဘူးလားခရီးတော့ထွက်ကျင်တယ်ဒါပေမဲ့အဖော်ကလေးရှိမှသွားကျင်တယ်ဆိုတဲ့လူရဲ့သဘောအဲ့ဒီလူဇာတိစိတ်ကလေးတည်းမှမှဝိညာဉ်တော်ဟာဗျာဒိတ်တော်တစ်ခုကိုဒီနေရာမှာအလေးအနက်ဖို့ပြလိုက်တာကတော့အီတလီပြည်သူပြည်သားတို့သည်သင်တို့ကိုနှုတ်ဆက်ကြ၏တဲ့အံ့ဩပွေကောင်းလေစွာလို့ကျွန်တော်ချီးမွမ်းထောက်မနာပြုမိပါရဲ့ဟုတ်ပါရဲ့ဒီဩဝါဒစာကိုရေးသားနေတဲ့အချိန်မှာယောမအသင်းတော်ဟာလက်တဆုပ်စာလောက်သာရှိသေးတဲ့ယုံကြည်သူကလေးနဲ့ယုံကံနေရစေမပြိုကွဲရအောင်လို့မနေအာယူနေရစေကာလသာလျှင်ဖြစ်ပါရဲ့ဒါပေမဲ့ဟေပြဲဩဝါဒစာဆရာကတော့အခုလိုရေးလိုက်တယ်အီတလီပြည်သူပြည်သားအားလုံးကသင်တို့ကိုနှုတ်ဆက်ပါれတဲ့မိတ်ဆွေအပေါင်းတို့ဒီစကားဟာဗျာဒိတ်တော်ပဲဝိညာဉ်တော်အဖျင်ဖော်ပြပေးလိုက်တဲ့နိမိတ်တရားပဲဖြစ်တယ်လို့အ အလေးအနက်ကျွန်တော်ဖော်ပြခြင်းပါလေမှန်ပါလေနောက်ထပ်နှစ်ပေါင်း300ခန့်ကာလအချိန်မှာတော့ရောမအာဏာရှင်ကွန်စတန်တိုင်းရဲ့လက်အောက်ကအီတလီအင်ပါယာကြီးဟာရောမအင်ပါယာကြီးဟာလူတိုင်းခရစ်တော်ကိုယုံကြည်ရမယ်ဆိုတဲ့ဘုရင်မင်းမြတ်ရဲ့တစ်ချက်လွတ်အမိန့်ထုတ်ပြန်ပေးခဲ့ရတဲ့အဆင့်အထိအမှန်တကယ်ပဲယုံကြည်ခြင်းတရားအမြင့်ဆွေမြေပြန့်ပွားခဲ့ရပါတယ်ခင်ဗျာ။ထာဝရဘုရင်တရားဤအသွေးတော်အဖြစ်သိုးများကိုထိန်သောသိုးရင်းကြီးဖြစ်တော်မူသောငါတို့သခင်ယေရှုကိုသေခြင်းမှနှုတ်ဆောင်တော်မူသောငြိမ်သက်ခြင်းဤအရှင်ဖရာသခင်သည်မိမိနှစ်သက်တော်မူသောအမှုအရာကိုယေရှုခရစ်အဖြစ်သင်တို့၌ပြုတော်မူ၍သင်တို့သည်အလိုတော်သို့လိုက်မည်အကြောင်းကောင်းသောအကျင့်အမျိုးမျိုး၌သင်တို့ကိုပြုပြင်တော်မူပါစေသောထိုသခင်ယေရှုခရစ်သည်ကဗာအဆက်ဆက်ဘုန်းကြီးတော်မူစေတည်းအာမင
်ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်တန်းတော်သမားကျမ်းစီစဉ်ဖြစ်ပါတယ်ခရိယံသမားကျမ်းရဲ့ဓမ္မစစ်ကျမ်းပိုင်းတွေကဟေဘရဲဩဝါဒစာကိုလေ့လာပြီးစီးခဲ့တဲ့အချိန်ဆက်လက်ပြီးခရိယံသမားကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဟောရှေအနာဂတ်ကျမ်းကိုလေ့လာတော်မှာဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဟောရှေအနာဂတ်ကျမ်းလေ့လာမှုပထမပိုင်းကိုစောင့်မျှော်နားဆင်နိုင်ပါတယ်